ကာလမှာလူ၁၀ယောက်အဖွဲ့အစည်းတစ်ခုပေါ်မှာယုံကြည်ရတဲ့စနစ်တစ်ခုတည်ဆောက်ဖို့ပုံပြီးယုံကြည်ပါတယ်။အခုသူပြင်ပြောင်းလဲကာလမှာအများကြီးလည်းလှုပ်လာကြတာရှိတယ်။နောက်ထပ်ကျွန်တော်တို့ဖြစ်လာမယ့်ကာလတွေကာလတွေမှာကျွန်တော်တို့ကလူရိုးသားတဲ့လူသဘောကောင်းတဲ့လူရောက်လာတဲ့ကာလမှာဒီလက်ပေးလက်ယူစနစ်ကြီးကပပျောက်နေပြီးတော့မရိုးသားတဲ့လူတက်လာတဲ့အချိန်မှာလက်ပေးလက်ယူစနစ်ကြီးကပြန်ပေါ်လာတဲ့အချိန်မျိုးထက်ကျွန်တော်ကဘယ်သူပဲတက်လာလက်ပေးလက်ယူမှုမရှိအောင်တက်နိုင်မှနည်းအောင်တိစောက်ထားလို့ရမယ့်စနစ်တစ်ခုရှိဖို့အတွက်ကျွန်တော်ယုံကြည်ပါတယ်။အခုလက်ရှိဆိုရင်ကျွန်တော်တို့မြန်မာနိုင်ငံလည်းတိုးတက်လာပြီးသိကောင်းတဲ့နည်းပညာတွေလည်းရှိလာပြီးကွန်ပျူတာစနစ်ကိုလည်းတုံးလို့ရနေပြီဆိုတော့အစိုးရရန်နေရမှာကျွန်တော်တို့ကွန်လင်းမြင်တာလေနောက်တစ်ခုကလက်ပေးလက်ယူမှုကင်းတဲ့စနစ်တစ်ခုတည်ဆောက်ဖို့ဆိုရင်နည်းပညာကိုအများကြီးသုံးချဖို့လိုပါတယ်။ကျွန်တော်တို့ဒီမှာရှိနေတဲ့ e-government ဆိုပြီးပြောခဲ့တာလည်းနှစ်ပေါင်းအများကြီးကြာလာပါပြီ။ဒါပေမဲ့တကယ်တမ်းက e-government ကိုအကောင့်ထဲပုံနိုင်မယ်ဆိုရင်ကျွန်တော်တို့သွားနေတဲ့ information တွေပေးနေတဲ့သတင်းချက်လက်တွေငွေပေးချေတဲ့စနစ်တွေပြီးတော့ညှဝေတဲ့သတင်း information တွေကဒီစနစ်ပေါ်ကနေအကုန်လုံးသွားမယ်ဆိုရင်လက်ပေးလက်ယူမှုကိုကျွန်တော်တို့ကတစ်စင်းနဲ့ရှော့ချသွားလို့ရပါတယ်။ဒီနေရာချင်းရှော့ချသွားမယ်ဆိုရင်ကျွန်တော်တို့ကပေဒီတာပေဆိုးရပေကင်းနေပေဆိုးရမှာဖြစ်ဖြစ်လက်ပေးလက်ယူမှုဟာလူမှမူတည်ပဲနဲ့စနစ်တစ်ခုမှမူတည်တော့ပါမယ်။နောက်ထပ်တစ်ခုကတော့ကျွန်တော်ယုံကြည်တာကကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့ပြည်သူလူထုအားလုံးရဲ့ social security system မှာဒါကိုကျွန်တော်တို့ပြန်ပြီးအများကြီးတည်ဆောက်ဖို့လိုပါလိမ့်မယ်။ကျွန်တော်နိုင်ငံမှာအိန္ဒိယ၊ China ၊ Bangladesh အစားဖြစ်ပြန်ကျွန်တော်တို့ဖိဆက်နေတဲ့နေဆက်တွေမှာစီးပွားရေးအင်အားရောလူမှုရေးအင်အားရောဒီကျင်းမှုအင်အားရအောင်အများကြီးထိုးဖောက်ပြီးတော့ဝင်ရောက်သိမ်းပိုက်လာတာအများကြီးတွေ့ရပါတယ်။ဒီနေရာမှာကျွန်တော်တို့ကဒီမိုကရေစီစနစ်ဖြစ်တဲ့အတွက်အားလုံးဒီတန်းတူညီမျှရှင်ပြိုင်ဝင်ရှိရမယ်ဆိုတော့လည်းကျွန်တော်တို့လက်ခံပါတယ်။ဒါပေမဲ့ကျွန်တော်တို့နိုင်ငံအတွင်းမှာလာပြီးတော့စီးပွားရှာတာဖြစ်စေတခြားလုပ်တွေလုပ်တာဖြစ်စေသူတို့အနေနဲ့လာပြီးစီးပွားရေးရှာတဲ့လူတွေ investor တွေငွေကြေးရတယ်ဖြစ်စေတခြား profit တခုနဲ့မြင့်တက်သွားသလိုပဲကျွန်တော်တို့နိုင်ငံမှာရှိနေတဲ့နိုင်ငံသူနိုင်ငံသားတွေကလည်းအောက်ခြေမှာကျန်းမနေကြပဲနဲ့ကျွန်တော်တို့ရင်းနှီးကြတင်ဆိုသလိုအလိုက်တင်လိုက်ပါပြီးလူနေမှုဘဝရင်းတင်သွားစေဖို့လိုအပ်ပါတယ်။အဲ့တော့ကျွန်တော်နောက်နိုင်ငံတွေမှာတုံးနေတဲ့ကျွန်တော်တို့ပြည်သူပြည်သားတွေအတွက်အကောင်းမွန်ဆုံးစနစ်နဲ့လုပ်ပေးနိုင်မယ်ဆိုရင်ဘယ်လောက်ပဲကျွန်တော်တို့နိုင်ငံမှာရှိတဲ့စီးပွားရေးကဘယ်လောက်ပဲတက်သွားတက်သွားစင်ရဲချမ်းသာကွာဟမှုကပြတ်ထွက်မသွားပဲနဲ့ဒီ middle class ကိုအကောင်းဆုံးဖန်တီးထားနိုင်ပြီးတော့ချမ်းသာတဲ့လူကလည်းကြိုးစားကြိုးစားတော့ချမ်းသာမယ်မြန်မာနိုင်ငံသူနိုင်ငံသားကလည်းနိုင်ငံအလယ်မှာစစ်စင်ရေးနဲ့မနေရဘူးဆိုတဲ့ state ကိုဖန်တီးနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်။နောက်ထပ်တစ်ခုကတော့ကျွန်တော်တို့နိုင်ငံတည်ဆောက်ရေးလုပ်တဲ့ကာလမှာအခုဒီနေအစိုးရတွေရှိတဲ့တိုင်းဒေသကြီးအစိုးရတွေဖွဲ့ကြတဲ့အချိန်မှာလုံပိုင်ခွင့်တွေလည်းအကန့်အသတ်နဲ့ရှိတာတော့မှန်နေ။အဲ့ဒီထဲမှာကျွန်တော်တို့ဖြစ်စေချင်တဲ့ဒေသတစ်ခုကတော့တိုင်းဒေသကြီးအစိုးရ level မှာဖြစ်စေ၊ပြည်နယ်အစိုးရ level မှာဖြစ်စေ right to know ဆိုတဲ့ဥပဒေလေးကိုပြုစေချင်ပါတယ်။ data လိုက်ဖြစ်စေ၊ပြည်တော်စုစစ်မှာဖြစ်စေ၊သက်ဆိုင်ရာအစိုးရလုပ်ငန်းတွေမှာရှိနေတဲ့ project တွေ၊ငွေရေးကြေးစီစဉ်မှုတွေ၊တုံးဆွဲနေတဲ့လစာတွေ၊ပေးဆောင်နေရတဲ့အခွန်တွေကိုပြန်တုံးဆွဲတဲ့ပုံစံတွေဒါတွေကိုကျွန်တော်တို့ပြည်သူပြည်သားတွေရောမီဒီယာရောအရက်ဖလူဖွဲ့စည်းတွေရောအားလုံးကတိပိုင်ခွင့်ရှိမယ်ဆိုရင်လက်ပေးလက်ယူမှုဆိုတာကိုပြန်ပြီးတော့ထန်ထားလို့ရတဲ့ပုံစံမျိုးနဲ့ကျွန်တော်တို့ထိန်းချုပ်လို့ရပါတယ်။အဲ့တော့ right to know information ကိုတစင်းနဲ့ကျွန်တော်တို့ပြည်နယ်အစိုးရအတိုင်းဒေသကြီးအစိုးရ project တွေအနေနဲ့ပြည်တော်စုစစ်တီဆွဲတင်နိုင်မယ်ဆိုကျွန်တော်နိုင်ငံမှာလက်ပေးလက်ယူမှုကိုချော့ချသွားနိုင်တဲ့အမြတ်ကျွန်တော်တို့နိုင်ငံရဲ့အာဂီဇီယာကင်းနဲ့အစိုးရတရက်ပေါ်လာမယ်။အစိုးရတရက်ကပြည်သူလူတွေရဲ့အကျိုးကျေးဇူးကိုကြည့်ပြီးတော့ social security system တွေတည်ဆောက်သွားမယ်ဆိုရင်ကျွန်တော်တို့နိုင်ငံအတွက်ကပိုပြီးနေချင်းစပွဲရှိတဲ့လူတိုင်းဝိုင်းတစ်ခုကိုဖန်တီးနိုင်ပြီးတော့ဒီဘက်မှာရောက်နေတဲ့ကျွန်တော်မြန်မာနိုင်ငံသားအလုပ်ပြန်လာပြီးတော့အတိုင်းပြည်ကိုတည်ဆောက်လို့ရမယ့်အချိန်မျိုးဖန်တီးနိုင်မယ်လို့ယူဆရတယ်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်